နိုင်ငံတကာအကူအညီတွေဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စားနပ်ရိက္ခာအကူအညီပေးရေးအစီအစဉ်ပြန်လည်စတင်ဖို့မြန်မာအစိုးရကခွင့်ပြုလိုက်တဲ့အကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမနေ့ကပြောပါတယ်။ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေလက်တွေ့စတင်နိုင်ဖို့နှစ်ဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်တယ်လို့လည်းဆိုပါတယ်။အသေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာပြီးတဲ့နောက်အဲ့ဒီဒေသမှာနိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေကိုမြန်မာအစိုးရကပိတ်ပင်ခဲ့တဲ့အတွက်ပြန်ပြီးခွင့်ပြုဖို့ကုလသမဂ္ဂကဒီဇိုင်းမတ်မတ်တောင်းဆိုခဲ့တာပါ။အခုနှစ်လကြာမြင့်ပြီးတဲ့နောက်မြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလက်အဖြစ်စာနယ်ရိက္ခာတွေထောက်ပံ့ဖို့မြန်မာဘက်ကခွင့်ပြုလိုက်ကြောင်းမနေ့တောက်ကြနေ့ကဂျနီဗာကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင် WFP ကမ္ဘာစာနယ်ရိက္ခာအစီအစဉ်ရဲ့ပြောခွင့်ရအမျိုးသမီးဘက်တီနာလူရှာကအခုလိုပြောပါတယ
် WFP has been given the green light to resume food assistance operations in the northern part
ချခိုင်ပြည်နယ်မြောက်ပိုင်းမှာ WFP ရဲ့စာနယ်ရိက္ခာပုံမှန်ထောက်ပံ့မှုအစီအစဉ်ကိုပြန်ပြီးစတင်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။အသေးစိတ်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့ကျမတို့ပူးပေါင်းဆောင်ရွက်နေဆဲဖြစ်ပါတယ်။ဒါပေမဲ့တတိထားဖို့ကျမပြောချင်တာကအသေးစိတ်လောက်ရမှာတွေဆွေးနွေးရမှာတွေကအများကြီးရှိနေပါသေးတယ်
။ဘယ်ချိန်လောက်လက်တွေ့စတင်ထောက်ပံ့ခွင့်ရမလဲဆိုတဲ့သတင်းတော်တအူးရဲ့မိကွန်းကတော
့ We don't have a timeline yet for that. So I think everybody we're talking with the government.
အချိန်နဲ့ပတ်သက်လို့ကျမတို့မသိရသေးပါဘူး။ဒါကြောင့်စာနယ်ရိက္ခာထောက်ပံ့ဖို့ဘယ်ချိန်မှာစပြီးလုပ်နိုင်မယ်ဘယ်လိုလုပ်ရမယ်ဆိုတာကိုကျမတို့မြန်မာအစိုးရနဲ့ဆွေးနွေးနေပါတယ်။
ဒီမတိုင်ခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာဗုဒ္ဓဘာသာရခိုင်လူမျိုးတွေရောမွတ်စလင်တွေပါပါတဲ့လူပေါင်းတသိန်းတစ်သောင်းအတွက် WFP ကစားနယ်ရိက္ခာထောက်ပံ့ခဲ့ပါတယ်။ WFP အနေနဲ့ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွဲပြီးကျန်တဲ့ရခိုင်ဒေသတွေမှာပုံမှန်စားနယ်ရိက္ခာထောက်ပံ့မှုအစီအစဉ်တွေရှိနေဆဲဖြစ်ပြီးမကြသေးခင်ကပဲရခိုင်ပြည်နယ်အလဲပိုင်းကလူပေါင်းတသိန်း၄သောင်းအတွက်စားနယ်ရိက္ခာတွေထောက်ပံ့ခဲ့ပါတယ်။မနေ့ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့သူတို့ဆောင်ရွက်ပေးနေတာတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရဘာဘာဘဲလော့ရှ်ကအခုလိုပြောသွားပါတယ
် The UN Refugee Agency has relocated some 1700 new refugees to a government allocated
အတိရောက်လာတဲ့ဒုက္ခသည်1900လောက်ကိုဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်မှာအစိုးရကအသစ်ချပေးထားတဲ့နေရာကို UNHCR ကနေရွှေ့ပြောင်းပေးခဲ့ပါတယ်တရှိကုတူပေါလုံးဒုက္ခသည်စခန်းမှာလူတွေအစမတန်များပြားနေတာကိုရှော့ချတဲ့အနေနဲ့ဖြစ်ပြီးနောက်သတင်းဘက်တွေတွင်သူတို့အတွက်ဒဲအိမ်တွေကိုအဲ့ဒီနေရာမှာတိစောက်ပေးမှာဖြစ်ပါတယ်
။ဒါ့အပြင်ဒီဒုက္ခသည်တွေဟာအစ်တရောက်လာတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေတဲကဖြစ်ပြီးသူတို့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့သတင်းတပတ်ကြာအောင်လမ်းလျှောက်ခဲ့ကြတာဖြစ်တယ်လို့ဘာဘာဘဲလော့ရှ်ကဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကသူတို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဝင်ခွင့်မပေးခင်နေဆက်အနီးရွာကလေကွင်းပြင်တွေမှာ၄ရက်ကြာစောင့်ဆိုင်းခဲ့ကြရတယ်လို့ဆိုပါတယ်။ထပ်ပြီးရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ဧကပေါင်း3000အကျယ်ရှိတဲ့နေရာတစ်ခုကိုဘင်္ဂလားဒေ့ရှ်အစိုးရကတတ်မှတ်ခွင့်ပြုထားပြီးအဲ့ဒီဘက်ကိုဒုက္ခသည်ပေါင်း5000ပြောင်းရွှေ့နေရာချထားပေးဖို့ UNHCR ကစီစဉ်နေပါတယ်။ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာလက်ရှိခမန်းကြီးစုစုပေါင်း635000ရှိသွားပြီဖြစ်ကြောင်းဘာဘာဘဲလော့ရှ်ကဆိုပါတယ်ဒီသတင်းမှတ်တွေအတွင်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရိုဟင်ဂျာကလေးပေါင်း6000နီးပါးလောက်ရှိနေပြီးအဲ့ဒီထဲက2000လောက်ဟာအစာအာဟာရချို့တက်မှုကြောင့်တေလူနီးပါးဝေဒနာခံစားနေရပြီးနောက်ထပ် 9000 လောက်ဟာအတော်လေးအစာအာဟာရချို့တက်နေကြောင်း UNICEF ကမ္ဘာကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရအမျိုးသမီးမရဇီမာဂဒူကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်